မစစ်ကောင်စီကလူသားစာနာမှုအကူအညီပေးရေးဆိုင်ရာမှာကဘာကြီးနဲ့တွဲလို့ဆောင်ဖို့လမ်းဖွင့်ထားသလိုအရေးထက်တော်ပိုနိုင်တယ်လို့ယုံကြည်တဲ့ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးဟောင်းဘေးရစ်ချက်ဆန်ကပြောပါတယ်။ပြီးခဲ့တဲ့တင်ပတ်ကမြန်မာနိုင်ငံသွားရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့ပုံထွက်လာပြီးတဲ့နောက်ဝေဖန်ဆန္ဒရည်မှာပဲ AFP နဲ့တွေ့ဆုံမိန့်မှုတစ်ခုအတွင်းမှာဘေးရစ်ချက်ဆန်ကအဲ့လိုပြောခဲ့တာပါ။သူခီးစဉ်တွင် COVID-19 ကာယောဂါဆိုင်ရာအပါအဝင်ကုသမှုရအောင်လုပ်ခဲ့ရလို့မျှော်လင့်ထားကြောင်းဗီရီတဆန်ကဆိုပါတယ်ကျွန်တော်အကောင်းမြင်ပါတယ်ပူကောင်းတဲ့အချိန်ကြီးတရက်စီဦးတည်ဝယ်ရှိတဲ့ခပ်ပြော့ပြော့တူတက်မှုတချို့ရခဲ့တယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဗီရီတဆန်ကပြောပါတယ်ပူပြီးတော့ဆက်သွယ်ပြောဆိုဖို့သူတို့လမ်းဖွင့်ထားတယ်လို့ကျွန်တော်ခံစားရပါတယ်လို့ဆိုသလိုအဲ့ဒါကခက်ခဲလိမ့်မယ်လို့လည်းရီတဆန်ကပြောပါတယ် COVID-19 ရောဂါကာကွယ်ဆေးရောက်ရည်နည်းလမ်းတွေရှာဖို့စစ်ကောင်စီနိုင်ငံသားရေးဌာနကသူ့ကိုဖိတ်ခဲ့တာလို့ရစ်ချက်ဆန်ကပြောပါတယ်။ကုလသမဂ္ဂကြီးကြပ်တဲ့ COVAX အစီအစဉ်ကနေကာကွယ်ဆေးနှစ်သန်းကိုအရင်ရယူဖို့သူအကြံပေးခဲ့တယ်လို့ပြောသလိုဒိုင်းပြည်တွင် COVID တံအဆိုးဆုံးခံရတဲ့ဒေသတွေစီစားနပ်ရိက္ခာအကူအညီပေးဖို့ရည်တိတိကျကျအစုပြုချက်တွေပေးခဲ့တယ်လို့လည်းဆိုပါတယ်။